စင်ကာပူနိုင်ငံက FAST First လို့ခေါ်တဲ့နိုင်ငံသားအကူအညီထောက်ပံ့ရေးအလို့သမားအစည်းအရုံးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးနေပြီးစင်ကာပူနိုင်ငံမှာအိမ်အကူအဖြစ်လာရောက်အလို့လုပ်ကင်ကျင်တဲ့မြန်မာအမျိုးသမီးတွေကိုလေ့ကျင့်သင်ကြားပေးဖို့စင်တာတစ်ခုဖွင့်လှစ်သွားမှာဖြစ်တယ်လို့စင်ကာပူထုတ် Straight Time သတင်းစာမှာရေးသားထားပါတယ် First အဖွဲ့အစည်းနဲ့မြန်မာအမျိုးသမီးတွေကိုချက်ပြုတ်နည်းအပါအဝင်လိုအပ်တဲ့သံမွေးဝမ်းကြောင်းပညာတွေသင်ကြားပေးသွားမှာဖြစ်တယ်လို့အဖွဲ့ရဲ့ဥက္ကဋ္ဌဆန်ချွန်းကပြောပါတယ်စင်ကာပူထိုင်းဟောင်ကောင်မကာအိုနိုင်ငံတွေမှာမြန်မာအမျိုးသမီးတွေအိမ်ပေါ်အလို့သွားရောက်လုပ်ကင်တာကို2014မှာမြန်မာအစိုးရကပိတ်ပင်ခဲ့ပြီးနောက်အဲ့ဒီတားမြစ်ချက်ကိုပြီးခဲ့တဲ့ AP24 ရက်နေ့ကပြန်လည်ရုပ်သိမ်းကြောင်းမြန်မာအစိုးရကကြေညာခဲ့ပြီးနောက်မှာစင်ကာပူနိုင်ငံဘက်ကအခုလိုဆောင်ရွက်လာတာဖြစ်ပါတယ်မြန်မာအစိုးရကတားမြစ်ခဲ့ပေမဲ့လည်းစင်ကာပူမှာမြန်မာအမျိုးသမီးတွေကတော့အိမ်ပေါ်အဖြစ်လာရောက်လုပ်ကင်ခဲ့ကြပါတယ် Facebook ရဲ့ခန့်မှန်းချက်အရစင်ကာပူမှာအင်အကူလုတ်ကင်သူပေါင်း2,000ခွဲထဲမှာမြန်မာအမျိုးသမီးက5,000လောက်ရှိပါတယ်